အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးရပောင်း60အတွင်းကျင်းပမဲ့နိုင်ငံရေးတွေးဆောင်ဆွေးနွေးပွဲအကြိုအဖြစ်နိုင်ငံရေးပါတီ60ကျော်နဲ့အစိုးရအဖွဲ့ UPWC တိုင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဒီနေ့တွေးဆောင်ခဲ့ကြတာပါမနေ့ကရန်ကုန်မြို့မြမငင်းငယ်ကြီးစံနာမှာကျင်းပခဲ့တဲ့9ရက်ကြာအစိုးရနဲ့ NCCT တို့ရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်အတွက်ဆွေးနွေးပွဲမှာခိုင်မာတဲ့ဆုံးဖြတ်ချက်တစုံတရာမချမှတ်နိုင်ခဲ့ပဲနောက်လာမဲ့အော်တိုဘာလအတွင်းထပ်မံတွေးဆဖို့သဘောတူခဲ့ပါတယ်ဒီနေ့ပွဲမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဝင်ပြည်ထောင်စုဝန်ကြီးဦးခင်ကြီးကတနိုင်ငံထဲမှာနေထိုင်ကြတဲ့တိုင်းရင်းသားအချင်းချင်းမတူညီတာတွေကိုညှိနှိုင်းအပြေရှားသွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းအခုလိုပြောပါတယ
်မိမြန်မာနိုင်ငံတော်ကပေါ်ပေါ်လာတဲ့တိုင်းရင်းသားညီကိုချင်းချင်းတွေးချင်းတူတဲ့လူတွေဆွေးနွေးနေကြတယ်ဆန္ဒအားလည်းပူလာဖြစ်တဲ့အတွက်ကြောင့်ဘလောက်ပဲနင်းကြကိုကြဘလောက်ပဲစိတ်ဆိုးကြဘာတွေပဲဖြစ်ကြဖြစ်ကြအချိန်ကြာရင်တော့ဖြစ်ချင်တဲ့စကားကူလေနဲ့သူရစကားပြောကြလိမ့်မယ်ဒီလိုကြိုးကြည့်ပါလေအဲ့တော့ NCA လို့ခေါ်တဲ့တနိုင်ငံလုံးပြက်ကသေးဆိုင်ရာဒီစာချုပ်ကိုကျွန်တော်ပြီးဆုံးအောင်ကျိုးပန်းနေတာတတိယမြောက်လုံးမဲ့ဆွေးမှဒီလုပ်ငန်းကြီးအဆုံးသတ်နိုင်အောင်လည်းကျွန်တော်တို့ကြိုးစားသွားမှာဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကင်အဖွဲ့တွေလက်နက်ကင်တော်လှန်ခဲ့တာဟာတိုင်းရင်းသားတွေရဲ့အမျိုးသားရေးအခွင့်အရေးတွေရရှိဖို့ဖြစ်ပြီးတိုင်းပြည်ရဲ့အာဏာသိမ်းဖို့နဲ့ပြည်ထောင်စုကနေခွဲထွက်ဖို့ဆိုတဲ့သဘောမဟုတ်ကြောင်း NCCT ဒုတိယအဖွဲ့ကောင်ဆောင်ဘဒိုစောကွက်ထူးဝင်းကပြောပါတယ
်ကျွန်တော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းဆိုတာကမိမိအမျိုးသားရဲ့နိုင်ငံရေးမှာရှိတဲ့အတွက်ကျွန်တော်ဆွေးနွေးပြီးတဲ့နိုင်ငံရေးအမီးရဖြစ်ရှင်ကိုကြိုးစားဆောင်ရွက်လာခဲ့ပြီးမဲ့ဆောင်ရွက်ပြီးမှရရှိတဲ့အပေါ်မှာသူ့နိုင်ငံရေးရည်ရည်ချက်တွေတကယ်ကြီးတော့ကြိုးစားဆောင်ရွက်လာဖြစ်တာဖြစ်ပါတယ်ကျွန်တော်အမြဲတမ်းသုံးသပ်ခဲ့တယ်ကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေခဲ့နိုင်ငံရေးအမတ်ချက်လက်နက်ကိုင်လာခဲ့တာကနိုင်ငံတော်အာဏာကိုသိမ်းဖို့အတွက်လည်းမဟုတ်ပါဘူးမိမိရဲ့အမျိုးသားနိုင်ငံရေးအမတ်ချက်ကိုကာကွယ်ပြီးတော့နိုင်ငံပြည်သူတွေရှိနိုင်ဖို့အတွက်သာဖြစ်ပါတယ
်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးပြီးနောက်ရပောင်း60အတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့အစိုးရကမျှော်လင့်ထားပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီခေါ်ကြားဖြူပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကလည်းလာမယ့်2015ခုနှစ်မှာနိုင်ငံရေးဆွေးနွေးပွဲတွေအစပြုနိုင်ဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအမြန်ဆုံးလက်မှတ်ရေးထိုးနိုင်ဖို့တိုက်တွန်းခဲ့တယ်လို့ပြောပါတယ်
။မကြခင်မှာတနင်္ဂနွေအပြစ်ခတ်ရေးစေးအမြန်ဆုံးဖော်ဆောင်ပါ။စပြီးတော့ဖော်ဆောင်ပြီးမှသာလင်အပြစ်ခတ်ရေးစေးရေးလက်မှတ်ထိုးပြီးရပောင်း60။နောက်တစ်ခါ political dialogue ကရပောင်း90လောက်ရမယ်။ခုဆိုလို့ရှိရင်အပြစ်ခတ်ရေးစေးရအောက်တိုဘာလသူတို့ထပ်တွေ့မယ်။အဲ့ဒါလည်းဖြောင့်လို့ပါလို့ကျွန်တော်ကတိုက်တွန်းကြတယ်။အားလုံးလည်းတိုက်တွန်းတယ်တကယ်လို့အောက်တိုဘာလမှာကျွန်တော်တို့မျော်လင့်သလိုဖြစ်လာတယ်ဆိုလို့ရှိရင်ဒီ2015ကျရင်နိုင်ငံရေးဆွေးနွေးပွဲရဖြစ်လာမယ်
ဒီနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ဥက္ကဋ္ဌဦးခမောင်ဆွေကတနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်အများဆုံးရေးထိုးနိုင်ဖို့အစိုးရနဲ့တိုင်းသားအဖွဲ့တွေကြိုးပမ်းစီလိုတယ်လို့လည်းအခုလိုပြောပါတယ်
နိုင်ငံပါတီအားလုံးကတညီတည်းပဲအပြစ်ခတ်ရစဲရေးကိုနောက်ဆုံးမူကြမ်းမေးပါနဲ့တော့တခါတည်းမူကြမ်းအချိုးရေးပြောလက်မှတ်ထိုးပွဲကိုလုပ်ပါလို့တိုက်တွန်းတယ်လက်မှတ်ထိုးပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်သွားပါတော့လို့ပြောတဲ့ခါကျတော့သူတို့ဆိုင်ဟာကောင်းဆောင်တွေကိုပြင်ပြပြီးတော့အော်တိုဘလာထဲမှာသူနှစ်ဖွဲ့ပြန်ဆောင်ပြီးတော့မှဒီအဆောက်ကိုဖြေရှင်းမယ်လို့ကော်မင်လည်းဂရီပေးတယ်နေဟန်တာလည်းဂရီပေးသွားပါတယ
်ဒီနေ့အုံဝင်းဆိုင်ဆွေးနွေးပွဲဟာဒုတိယအကြိမ်မြောက်ဖြစ်ပြီးဖိတ်ကြားထားတဲ့နိုင်ငံရေးပါတီ68ပါတီမှာ64ပါတီတက်ရောက်ခဲ့ပေမဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စတဲ့ပါတီတွေမတက်ရောက်ခဲ့ဘူးလို့သိရပါပါတယ်ခင်ဗျာ